ယူကရိန်းငြိမ်းချမ်းရေးဒုတိယနေလကန်ကျင်းပနိုင်ရေးနဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ချုပ်ဆိုရေးကိစ္စရပ်ကိုဆွေးနွေးဖို့ Kiev ကိုရောက်လာတဲ့ Slovenia သမ္မတ Natasha Prikmusa ယူကရိန်းသမ္မတ Volodymyr Zelensky ကကြိုဆိုပါတယ်။ EU ဖွဲ့စည်းတဲ့ရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်အပါအဝင်လုံခြုံရေးသဘောတူညီချက်၃ခုအတွက်လက်မှတ်ရေးထိုးနိုင်တဲ့ Brussels မှာကျင်းပတဲ့ EU ဥရောပသမ္မတနေလကန်ကနေသမ္မတ Zelensky ပြန်လာပြီးနောက်တနေ့ဖြစ်တဲ့တောက်ကြမှာSlovenia တံခေါင်းဆောင်ကိုယူကရိန်းကိုလာရောက်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်တွေချုပ်ဆိုနိုင်တာဟာယူကရိန်းအတွက်သာမကဥရောပတိုက်တစ်ခုလုံးအတွက်လုံခြုံရေးကိုတိုးမြင့်လာစေတယ်လို့လည်းပြောပါတယ်။ Slovenia တံတားနဲ့ပူးတွဲပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့နှုတ်ဟာဒီလအစောပိုင်းဆွစ်ဇာလန်မှာကျင်းပတဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးအစည်းအဝေးလို့ညီလာခံမျိုးဒုတိယအကြိမ်ကျင်းပရေးအတွက်အစီအစဉ်တွေဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဇူလ15 16တွင်မှာကျင်းပတဲ့ဆွစ်ဇာလန်အစည်းအဝေးကိုနိုင်ငံပေါင်း100နိုင်ငံနဲ့အဖွဲ့အစည်းမျိုးစုံကတက်ရောက်ခဲ့ကြတာဖြစ်ပါတယ်။